Ethiopia နိုင်ငံအနှံ့မှာအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေပြင်းထန်တိုးမြားလာနေတာကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေအဖြစ်6လတတ်မှတ်ကြောင်းကြေညာလိုက်ပါတယ်။ဝန်ကြီးချုပ်ဟိုင်လာမာရီယမ်ဒီဆယ်လန်ကမကြသေးခင်ကအစိုးရဆောက်ဦးတွေနဲ့စီးပွားရေးလုပ်ငန်းတွေတိုက်ခိုက်ခဲ့တာကိုထိန်းချုပ်နိုင်ဖို့ရည်ရွယ်တဲ့ဒီအရေးပေါ်ဥပဒေဟာစနေနေ့မှာစတင်အသက်ဝင်ကြောင်းရုတ်တံကနေကြေညာသွားပါတယ်။စန့်ကျင်ဆန္ဒပြပွဲတွေဟာ2015ခုနှစ်နှောင်းပိုင်းကတည်းကအော်ရီမီယာဒေသမှာစတင်ခဲ့တာပါအစိုးရစန့်ကျင်လှုပ်ရှားသူတွေကအစပိုင်းမှာမြေယာရပိုင်ခွင့်အတွက်စုဝေးတောင်းဆိုခဲ့ကြပြီးအခုတော့နိုင်ငံရေးစီးပွားရေးနဲ့ဒလိထုံနှံဆိုင်ရာအခွင့်အရေးတွေကိုတိုးပြီးတော့တောင်းဆိုနေကြပါတယ်နိုင်ငံပိုင်သတင်းဌာနကနိုင်ငံတော်အရေးပေါ်ဥပဒေဆိုင်ရာအသေးစိတ်အချက်အလက်တွေကိုတနင်္ဂနွေနေ့နှောင်းပိုင်းမှာထုတ်ပြန်ပေးမှာဖြစ်တဲ့အကြောင်းပြောပါတယ်မနှစ်ကလေးကစတင်ခဲ့တဲ့မငြိမ်သက်မှုတွေအတွင်းလူပေါင်း450ကျော်တည်ဆုံခဲ့ကြောင်းလူခွင့်ရေးအုပ်စုတွေကရေးသားဖော်ပြကြပါတယ်